မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးကိုဥရောပသမဂ္ဂ EU ဘက်ကပြန်ရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံမှာရှိတဲ့အထည်ချုပ်လုပ်ငန်းတွေပေါ်ထိခိုက်နိုင်ပြီးအလို့သမားတွေတိတ်နေကြည်အလို့အကိုင်းဆုံးရှုံးနိုင်တဲ့အကြောင်းအထည်ချုပ်လုပ်ငန်းရှင်များအသင်းတာဝန်ရှိသူတို့ကပြောကြပါတယ်။ပင်လယ်နဲ့ငါးလုပ်ငန်းတွေအတွက်တော့ဈေးကွက်သစ်ရှာဖွေရဒါမျိုးတွေဖြစ်လာနိုင်တယ်လို့ငါးလုပ်ငန်းရှင်တာဝန်ရှိသူတွေကလည်းဆိုပါတယ်။ကိုသိန်းထက်ဦးကစူးစီးတင်ပြထားတာ
ပါ။မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကို EU ဥရောပသမဂ္ဂဘက်ကရုပ်သိမ်းမလားမရုပ်သိမ်းဘူးလားဆိုတာဆန်းစစ်လေ့လာဖို့EU ရဲ့အချက်အလက်ရှာဖွေရေးအဖွဲ့တစ်ခုဒီရက်ပိုင်းမှာဆီလွတ်မဲ့အကြောင်း EU ကုန်သွယ်ရေးဆိုင်ရာအကြီးအကဲကပြီးခဲ့တဲ့တောက်ကြနေ့ကပြောဆိုထားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့လက်နက်ကလွဲပြီးချန်ကုန်ပစ္စည်းတွေအလုံးကိုအခွန်ကဲလွတ်ခွင့်ပေးထားတဲ့ကုန်သွယ်ခွင့်ခွင့်ရေးပေါ်မှာပြန်လည်ရုပ်သိမ်းမသိမ်း EU ကိုယ်စားလှယ်အဖွဲ့ကစမ်းစစ်မှာပါရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တယ်လို့ဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအခြေခံပြီး EU ဘက်ကအခုလိုအရေးယူဖို့စဉ်းစားလာတာဖြစ်ပါတယ်မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းများအသင်းဥက္ကဋ္ဌဥမြင့်စိုးကတော့တကယ်လို့ EU ဘက်ကရေးယူတာတွေလှုပ်လာခဲ့မယ်ဆိုရင်အထည်ချုပ်ကန်တာမှာအလုပ်ကင်ခွင့်လန်းတွေဆုံးရှုံးမှာကိုစိုးရိမ်နေကြောင်းအခုလိုပြောပါတယ
်ဥရောပဈေးကွက်ကိုတော့မိတ်ဒင်မြန်မာက800ရာခိုင်နှုန်းလောက်သူတို့ကြီးကိုသွားနေတယ်အခုလောလောဆယ်မှာအထည်ချုပ်ကန်တာမှာလှုပ်သားရင်အားက9သိန်းကျော်လောက်ရှိတယ်အဲ့တော့အကယ်၍သူတို့ဘက်ကဒီအခွန်ငွေသက်သာခွင့်ကိုပြန်ရုပ်သိမ်းသွားမယ်ဆိုလို့ရှိရင်တော့အဲ့ဒီဈေးကွက်ကနေနေရော့သွားနိုင်တယ်ပျောက်သွားနိုင်တယ်အဲ့လိုဆိုရင်ခုနကလုံသားအင်အား9သိန်းကျော်ရှိတဲ့တည်းကနေ80ရာခိုင်နှုန်းလို့မြင်တော့လူ3သိန်းကျော်လောက်ကတော့အလုပ်ကင်ခွန်အနေနဲ့နည်းနည်းချိန်ကျောက်ခံရနိုင်တာပေါ့ပို့တဲ့အခါကျွန်တော်တို့ကအင်ဂျီတန်ဖိုးတွေပဲပြောတော့ပါတကယ်တမ်းတော့မြန်မာပြည်ကအင်ဂျီတန်ဖိုးကိုရတာမဟုတ်သုခပဲရတယ်အဲ့တော့စုစုပေါင်းပြီးခဲ့တဲ့နှစ်ကပို့ခဲ့တာဆိုရင်ဒေါ်လာကိုဘီလီယံနဲ့ချီပြီးဥရောပကိုပို့ခဲ့တယ်ပေါ့နော်အဲ့တော့အဓိကကျွန်တော်တို့ပြောချင်တာကုန်သွယ်မှုပမာဏနဲ့ကျွန်တော်တို့ကအထည်ချုပ်မှာအလုပ်ကင်ခွန်လန်းဆိုတဲ့ဟာကအဓိကကျလာတယ်။ဒီဈေးကွက်ပြောက်သွားရင်အလုပ်ကင်ခွန်လန်းဘယ်လိုအားနည်းသွားနိုင်လဲ၊ထိခိုက်နိုင်လဲဆိုတာမျိုးပဲကျွန်တော်တို့အဓိကထားပြောကြပါမယ်
။မြန်မာနိုင်ငံငါးလုပ်ငန်းရှင်များအဖွဲ့ဒီဥက္ကဋ္ဌဦးနေဦးကတော့ EU ဘက်ကရေယူပိတ်ဆိုတာတွေလှုပ်လာခဲ့မယ်ဆိုရင်ငါးလုပ်ငန်းအပေါ်မှာတော့ကြီးမားတဲ့ထိခိုက်မှုတွေမရှိနိုင်ဘူးလို့သုံးသပ်ပါတယ်။ဈေးကွက်အသစ်တွေရှားရတာမျိုးတွေတော့ရင်ဆိုင်ရနိုင်တယ်လို့သူကဆိုပါတယ်။
လုံးရတဲ့2015မတိုင်ခင်တည်းကလည်းကျွန်တော်တို့ဒါ EU sanction ကိုကျွန်တော်တို့ဒါတွန့်ပြစ်ခုပါတယ်အဲ့တော့တကယ်လို့ပိတ်မယ်ဆိုရင်တော့ပတ်တက်နိုင်တယ်ဗျာသူကသူပိတ်တာပေါ့ဗျာကျွန်တော်တို့ကတော့မပိတ်စီရင်ဘူးပေါ့ဗျာဟောဆို trade နဲ့ပတ်သက်လို့ကျွန်တော်လွတ်လွတ်လပ်လပ်ကျွန်တော်တို့ကလုံနိုင်တယ်ကျွန်တော်တို့ကလည်း post လောက်ကျွန်တော်တို့ကအကျိုးခံစားခွင့်ကိုရရှိစေခြင်းနဲ့ဘောတော့ရှိတာပေါ့သို့တော်မလွှဲပါမလျှော်ပါလို့ဒီလိုမှမဟုတ်ဘဲနဲ့ EU ကနေပြီးတော့ကျွန်တော်တို့ကပိတ်မယ်ပိတ်ဆို့မယ်ပါညာဆိုရင်တော့ကျွန်တော်ကသူ့ရဲ့ alternative market ပေါ့ဗျာရှားမှာပါတခြားဝယ်မဲ့တရုတ်တို့တရုတ်ကလည်းမီးပါတယ်တရုတ်တို့ဟောင်ကောင်တို့စသဖြင့်ပေါ့နော်နောက်အမေရိကတို့ US market တို့အဲ့ဒီဘက်ကတော့ကျွန်တော်တို့ကဒါဆန်းရမှာပ
ါမြန်မာနိုင်ငံထဲချုပ်လုပ်ငန်းရှင်များသင်ဥက္ကဋ္ဌဦးမြင့်ဆိုးကတော့တကယ်လို့ EU ဘက်ကကိုယ်စားလှယ်အဖွဲ့နဲ့တွဲဆောင်ဆွေးနွေးခွင့်ရမယ်ဆိုရင်သူတို့ဘက်ကတင်ပြဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုအခုလိုပြောပါတယ်
ကျွန်တော်တို့ကဒီရခိုင်မြောက်ရှင်တွေကိုကျွန်တော်တို့ကရောက်လဲမရောက်သိလဲမသိပေါ့အဲ့တော့ကျွန်တော်တို့ကဒီကိုသိတဲ့စက်တန်မှာကျွန်တော်တို့ဒီ EU ကနေပြီးတော့ဒီအဖွဲ့အစည်းတွေနဲ့လည်းကျွန်တော်အများကြီးပူးပေါင်းပြီးလုပ်နေပါတယ်ဆေးကျုပ်လုပ်ငန်းရှင်များအနေနဲ့ ILO တို့နောက်ဒီဥရောပကော်မရှင်ကနေပြီးတော့ငွေကြေးထောက်ပံ့ပူးယူထားတဲ့ Smart Myanmar တို့လို German ဆိုရကနေပြီးတော့ထောက်ပံ့ပေးထားတဲ့ကျွန်တော်တို့ AVE တို့လို့နောက် Netherlands ဆိုရကနေပြီးတော့ထောက်ပံ့ထားတဲ့ CGI တို့နဲ့ကျွန်တော်တို့ကပူးပေါင်းပြီးဆောင်ရွက်နေပါအဲ့ဒီပူပေါင်းဆောင်ရွက်တဲ့ရလဒ်ဒီအားလုံးကသူတို့သိရှိကြတာဖြစ်ပါတယ်။နောက်ဒုတိယတစ်ချက်ကကျွန်တော်တို့ထေကျုပ်စက်တပ်မှာကျွန်တော်တို့အလုပ်သမားခွင့်ရေးတွေလူခွင့်ရေးတွေကျွန်တော်တို့အပြည့်အဝရနေတယ်။နိုင်ငံကစာရင်းစာညွတ်နဲ့အညီလုပ်နေတယ်ဆိုတာဒီသူတို့တည်ပြီးသားစိတ်ဆရာတွေကိုကျွန်တော်တို့ဆက်မှန်ပြီးပြင်ပြပြီးတော့တွေ့နေသွားပါမယ်။တွေ့ခွင့်ရခဲ့ရ
EU ရောဘော့ဖော်ဝင်နိုင်ငံတွေကမြန်မာနိုင်ငံပေါ်ရေးယူပိတ်ဆို့မှုတွေကို1996ခုနှစ်တုန်းကလည်းချမှတ်ခဲ့ပူးပါတယ်။လက်နက်တင်ပို့မှုပိတ်ပင်တာစစ်တပ်ခေါင်းဆောင်တွေနဲ့မိသားစုတွေပေါ်ပြည်ဝင်ခွင့်ပိတ်ပင်တာတွေကန့်သက်ခဲ့သလိုပြည်ပမှာပိုင်ဆိုင်မှုတွေရှိခဲ့ရင်ထုတ်သွင်းလို့မရအောင်ထိန်းထားဖို့ဆုံးဖြတ်ခဲ့တာပါ2008ခုနှစ်တန်ခါလှုပ်ရှားမှုအပြင်းနဲ့2009ခုနှစ်ကဒေါ ን ဆန်းစုကြည်ရဲ့နေအိမ်ကျချုပ်တည်တန်းအဲ့ဒီအချိန်စစ်ဆိုးရွားကတိုးပြီးတတ်မှတ်လိုက်ချိန်မှာလဲ EU ဘက်ကနောက်ထပ်တင်းကျပ်တဲ့ကန့်သက်မှုတွေပြန်ရန်ခဲ့ဘူးပါလေဒီလိုရဲယူတန်ခတ်မှုတွေကို2012ခုနှစ်မှာဥရောပသမဂ္ဂကပြန်လည်ရုပ်သိမ်းခဲ့တာပါဒါပေမဲ့လည်းရခိုင်ပြည်နယ်အတွင်းပြည်ပခါတွေဖြစ်လာပြီးနောက်ပိုင်းဒီနေ့ AB လကငါစလို့လူခွေရေးချိုးပေါက်တယ်လို့တာဝန်ရှိသူတွေအပေါ်ပြစ်မှတ်ထားရေးယူတဲ့ကန့်သက်ချက်တွေ EU ဘက်ကစတင်ချမှတ်ခဲ့ပါတယ်မြန်မာစစ်တပ်အကြီးအကဲနဲ့တခြားတပ်မတော်ထိတဲ့အရာရှိတချို့ကို ကာကွယ်ရေးအရာပူးပေါင်းဆောင်ရွက်တဲ့ဖိတ်ကြားမှုတွေရှာဆိုင်ခဲ့တယ်လို့စစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိ9ယောက်ကိုအရေးယူလိုက်တဲ့အကြောင်းဂျွန်လအတွင် EU ဘက်ကကြေညာခဲ့ပါတယ်။ဒီလို EU ဘက်ကအရေးယူတယ်လို့ကြေညာပြီးနိုင်ပိုင်းအတွင်းမှာပဲစည်ရင်ထဲမှာပါတဲ့စစ်ဗိုလ်ချုပ်နူးကိုရခိုင်ပြည်နယ်မြောက်ပိုင်းကြမ်းဖက်မှုဖြစ်စဉ်မှာကုတ်ကဲကြမ်းမှုအားနည်းတဲ့အတွက်အရေးယူလိုက်တဲ့အကြောင်းမြန်မာတပ်မတော်ဘက်ကတုံ့ပြန်ကြေညာခဲ့ပါတယ်ခင်ဗျာ။